အိန္ဒိယနိုင်ငံမှာတော့ကိုဗစ်ဒုတိယလှိုင်းကြောင့်အခုပေါ်တူနေအထိသေဆုံးသူ2000ကျော်လာပြီးဆေးရုံကတည်းကနေအောက်ဆီဂျင်မလုံလောက်မှုတွေပေါ်ပေါက်နေပါတယ်။ကိုဗစ်ဒုတိယလှိုင်းကူးစက်မှုမှာပြီးခဲ့တဲ့အပတ်ကတည်းကစလို့နေ့စဉ်လူအနည်းဆုံး3000ဆန်သက်တွေ့ရှိနေရတာဖြစ်ပြီးအရေးပေါ်တုံ့ပြန်မှုတွေပြုလုပ်ဖို့မဟာမိတ်တွေအနေနဲ့နိုင်ငံသားကဆေးဝါးပစ္စည်းကိုလည်းပေးပို့နေရတာဖြစ်ပါတယ်။ပြီးခဲ့တဲ့24နှစ်အတွင်းကူးစက်သူလူနာ3600ကျော်ဆန်သက်တွေ့ရှိရပြီးဒါကကမ္ဘာအများဆုံးတရက်အတွင်းကူးစက်မှုလည်းဖြစ်ပါတယ်။တရက်တည်ဆုံးသူ3200ကျော်ရှိနေပြီးစုစုပေါင်းတည်ဆုံးသူ2000ကျော်ရှိနေပြီဖြစ်ပါတယ်။ကျွမ်းကျင်သူတွေကတော့စုစုပေါင်းလူဦးရေ 1.3 ဘီလီယံကျော်နေထိုင်တဲ့တိုင်းပြည်မှာကူးစက်သူတွေကဒီထက်ပိုမယ်လို့ယုံကြည်ကြပါတယ်။အခြေအနေတွေကအဆိုးဆုံးဖြစ်လာနေပြီးလူတိုင်းထိတ်လန့်ကြောက်ရွံ့နေကြတယ်လို့ဆိုပါတယ်။၄မိနစ်မှာတယောက်နှုန်းနဲ့တည်ဆုံးနေကြတယ်လို့လည်းဒေလီပြည်နယ်ကသတင်းပေးပို့ထားပြီးအလောင်းတွေကိုပန်းကြံတွေကားရထားစရာနေရာတွေမှာစီတမ်းပြီးမီးရှို့ပစ်နေရတယ်လို့လည်းဒေလီဒေသခံတွေကပြောဆိုပါတယ်။